တိုင်းဒေသကြီးပြည်နယ်ဝန်ကြီးချုပ်တွေဟာဖွဲ့စည်းပုံအခြေခံဥပဒေပုံမှန်262ပုံမှန်ကွဲထောက်ဝင်ပဲပုံမှန်ကွဲ1မှာနိုင်ငံတော်သမ္မတကိုတာဝန်ခံရမယ်လို့ပြဋ္ဌာန်းထားတယ်လို့ပုံမှန်ကွဲငယ်1မှာဆိုရင်လည်းတိုင်းဒေသကြီးပြည်နယ်ဝန်ကြီးတွေဟာဝန်ကြီးချုပ်ကနေတဆင့်နိုင်ငံတော်သမ္မတစီအဆင့်ဆင့်တာဝန်ခံရမယ်လို့ပြဋ္ဌာန်းထားပါတယ်။ဒါကြောင့်တိုင်းဒေသကြီးနဲ့ပြည်နယ်အဆင့်ဝန်ကြီးတွေအားလုံးဟာဝန်ကြီးချုပ်ကနေနိုင်ငံတော်သမ္မတထံအဆင့်ဆင့်တာဝန်ခံကြရမယ်ဆိုပြီးနိုင်ငံတော်သမ္မတရုံးကထုတ်ပြန်ထားတာဖြစ်ပါတယ်။တိုင်းဒေသကြီးနယ်ပြည်နယ်အစိုးရအဖွဲ့ထဲမှာတပ်မတော်ကာကွယ်ရေးဦးစီးချုပ်ကအမည်အစင်းတင်သွင်းပြီးခန့်အပ်တာဝန်ပေးထားတဲ့လုံခြုံရေးနဲ့နယ်စပ်ရေးဝန်ကြီးတွေအားဆိုရင်လည်းဖော်ပြပါဥပဒေအတိုင်းလိုက်နိုင်ရမယ်ဆိုတဲ့သဘောဖြစ်ပါတယ်။ထူးခြားချက်အနေနဲ့အဲ့ဒီထုတ်ပြန်ချက်မှာပါရှိတာကပြည်အောင်စုအစိုးရကနိုင်ငံတော်တည်ငြိမ်ရေးရရွာအေးချမ်းတာယာရေးနဲ့တရားဥပဒေစိုးမိုးရေးတို့ကိုထိန်းသိမ်းစောင့်ရှောက်ရမှာကူညီဖို့တာဝန်ရှိတယ်ဆိုတဲ့အတွက်တိုင်းဒေသကြီးနယ်ပြည်နယ်အစိုးရအဖွဲ့တွေကလုံနယ်ဝန်ကြီးတွေအနေနဲ့ပြည်အောင်စုအစိုးရရဲ့တာဝန်ပေးအပ်တာကိုလိုက်နိုင်ရမယ်ဆိုတဲ့သဘောပါ။အဲ့ဒီကြေညာချက်နဲ့ပတ်သက်ပြီးသမရာယုံတာဝန်ရှိသူတွေထံဆက်သွယ်မေးမြန်းလို့တော့မရခဲ့ပါဘူး။ကြေညာချက်အရတိုင်းနဲ့ပြည်နယ်အစိုးရအဖွဲ့တွေကဖွဲ့စည်းပုံအတိုင်းလိုက်နာဆောင်ရွက်မှုအားနည်းနေတာပေါ်လွင်ကြောင်းကျွမ်းကျင်သူတွေကသုံးသပ်ကြပါတယ်
။အဲ့အဲ့ကျွန်တော်တို့လည်းနားလည်ရခဲ့တယ်ပေါ့နော်။တာဝန်ခံမှုမရှိလို့တာဝန်ခံဖို့ကိုဒါသမရာယုံကပြည်ညာချက်တုတ်ပြရတာ။ဒေသဆိုင်ရာအစိုးရအဖွဲ့ကဝန်ကြီးကဝန်ကြီးချုပ်ကိုမတင်ပြပြတာပဲနဲ့ဒုက္ခတွေရှိတဲ့သဘောပေါ့။ဥရိနဲ့ဝန်ကြီးချုပ်လို့အခုကြည့်ရအောင်ဆိုတော့သမရာကြီးကဥရိသမားဆိုတော့ဥရိအတိုင်းညွှန်ကြားတဲ့သဘောပါ။ဖွဲ့စည်းပုံအခြေခံဥပဒေအရဆိုရင်နေလုံးဝန်ကြီးပဲဖြစ်ဖြစ်ပဲပုံကိုပဲဖြစ်ဒေသဆိုင်ရာအစိုးရအဖွဲ့မှာဝန်ကြီးကတာဝန်တန်းဆောင်ပဲဆိုရင်ဝန်ကြီးချုပ်ကိုတာဝန်ခံပါမယ်။နော်ဝန်ကြီးချုပ်ရဲ့မှရှိတယ်ဆိုတဲ့သဘောကိုပဲပြောတာ။တော့အဲ့ဒီအနေမှာဒါကဝန်ကြီးချုပ်ကသမရကိုတာဝန်ခံမှာတရားအနေနဲ့သွားလို့မရဘူးလေလို့ကြည့်ရ။ငငငငားလည်းမြင်တာကျွန်တော်တို့ဒီမှာအစိုးရနဲ့ရလား။အခုကအမြင်မှတစ်မျိုးဖြစ်နေတယ်။အဲ့တော့အဲ့လိုမဖြစ်အောင်တော့ဒေသဆိုင်ရာအစိုးရအဖွဲ့တွေမှာရှိနေတဲ့နေတော်ဝန်ကြီးတွေကလည်းဥရီနဲ့ဝန်ကြီးချုပ်ကိုတာဝန်ခံမယ်။ဝန်ကြီးချုပ်ကလည်းသမရကိုတာဝန်ခံမယ်။ဒါကညံ့မှတရားပဲလေ။
တရားလွှတ်တော်ရှင်းနေဥရောပဆန်းအောင်ကပြောသွားတာပါကချင်ပြည်နယ်ပါကန့်မြို့နယ်ရဲ့ပြည်သူ့လွှတ်တော်ကိုယ်စားလှယ်တဦးဖြစ်တဲ့ဦးတင်ဆိုးကလည်းအဲ့ဒီညညာချက်ပေါ်သူ့ရဲ့အမြင်ကိုအခုလိုပြောပါတယ
်ကျွန်တော်တို့ကချင်တို့လိုဟိုနယ်စပ်တွေတိုက်တယ်အခုလိုတိုက်ပွဲဖြစ်ပွားတဲ့ဒေသတွေမှာလုံနေဝန်ကြီးတွေကသူတို့ကအစိုးရကိုတာဝန်မခံမဲ့သက်ဆိုင်ရာဒီတိုင်းမှုတွေကိုတာဝန်ခံပြီးလုပ်နေတဲ့အနေအထားမျိုးရှိတဲ့ခါကျတော့အဲဒါတွေကဟောတူတူသက်ဆိုင်ရာဝန်ကြီးချုပ်ကိုတာဝန်ခံမှုရှိအောင်ဒီတိုက်တွန်းနေဆိုတဲ့အနေအထားမျိုးကိုတော့အလုပ်ပဲမှတ်ယူပါတယ်ဗျာဘာလို့ဆိုတော့အဲ့ဒီဒေသတွေမှာခုနပြောတဲ့ဒီဒုတိယပြည်မလုံးနဲ့ဝန်ကြီးတွေဗိုလ်မှူးကြီးတွေဖြစ်တယ်ဗိုလ်မှူးကြီးတွေကသူကဒီသက်ဆိုင်ရာစစ်တိုင်းမှုတွေရဲ့ဒီအမိန့်အတိုင်းပဲသူတို့လုပ်နေကြတာသူတို့ရဲ့အဆင့်ဆင့်တော့သူတို့ရဲ့အချက်မှရှိတဲ့ဟိုနော်ဒီတိုင်းမှုတွေဟာတွေကိုတာဝန်ခံရဆွဲနေတာမျိုးဖြစ်တယ်လေဒါကြောင့်မို့လဲတိုက်ပွဲတွေပါဒီဒေသအတွင်းမှာရှိတဲ့စီးရဲစရာကိစ္စတွေဟိုဟာတွေမှာဒါတွေဟိုဆောင်ရွက်တဲ့နေရာမှာအစိုးရကိုတာဝန်ခံမှုမရှိဘဲနဲ့သက်ဆိုင်ရာစစ်တိုင်းမှုတွေကိုပဲတာဝန်ခံနေတာမျိုးဖြစ်တယ်ဒါကိုလားလျောင်လို့ကျွန်တော်တို့ထုတ်ပြန်တယ်လို့တော့ကျွန်တော်ဒီလိုပဲယူဆပါတယ်
တိုင်းဒေသကြီးနယ်ပြည်နယ်တချို့ကလုံနယ်ဝန်ကြီးတွေကိုဝန်ကြီးချုပ်တွေကထိန်းကွက်လွတ်မရတဲ့အတွက်အခုလိုထုတ်ပြန်လိုက်တာဖြစ်နိုင်တယ်လို့ယူဆကြောင်းပြည်သူ့လွှတ်တော်ကိုယ်စားလှယ်ဟောင်းတဦးပြည်တဲ့ဦးရထွန်းကပြောပါတယ
်ဖြစ်နိုင်ရေရှိတာကတော့ကျွန်တော်ထင်တယ်တချို့သောတိုင်းဒေသကြီးပြည်နယ်တွေမှာနယ်လုံးဝန်ကြီးတွေရှိတယ်တပ်မတော်ကာကွယ်ဦးစီးချုပ်ကနေစီရင်ပေးပို့ပြီးခန့်ထားတဲ့ဝန်ကြီးတွေပေါ့နော်အဲဝန်ကြီးတွေကိုသက်ဆိုင်ရာဝန်ကြီးချုပ်တွေကထိန်းကွက်လို့မရတာပေါ့နော်သက်ဆိုင်ရာအစိုးရအဖွဲ့ကိုမလေးစားတာသက်ဆိုင်ရာဝန်ကြီးချုပ်တွေကိုတရင်မပို့တာတွေပဲရှိကောင်းရှိနိုင်တယ်ချို့တော့ဝန်ကြီးချုပ်တွေကလည်းသမရကိုအစီရင်ခံရမယ်ဆိုတဲ့ကိစ္စတွေကိုဟိုအစီရင်မခံတာမျိုးပေါ့နော်အဲ့လိုမျိုးတွေလည်းရှိနိုင်တော့ဒါကိုဒါသတိပေးတဲ့သဘောပေါ့ဗျာနော်နယ်လုံးဝန်ကြီးတွေကတော့ဒီစစ်စင်ရေးကိစ္စဟိုသက်ဆိုင်ရာပြည်နယ်တွေကပါဝင်ရမယ့်ကိစ္စတွေနယ်မြေအငင်းပွားမှုတွေအခု NCA လက်မှတ်ရေးထိုးထားတဲ့အဖွဲ့အစည်းတွေနဲ့ဖြစ်တဲ့ကိစ္စတွေအဲ့လိုကိစ္စမျိုးတွေမှာအောက်ခြေပြည်နယ်အဆင့်တွေကရည်ရှင်းရမယ်တာဝန်ယူရမယ်ကိစ္စမျိုးတွေရှိတယ်။အဲ့ဒါမျိုးတွေကြာလို့ရှိရင်သူကသက်ဆိုင်ရာဝန်ကြီးချုပ်နဲ့တိုင်ပင်ပြီးတော့ဒီနိုင်ငံရေးအရသဘောတူထားတဲ့ကိစ္စတွေကိုပူးပေါင်းဖြေရှင်းဖို့လိုလိမ့်မယ်။ဒါတွေကြောင့်လဲပါမှာပေါ့လေ။သေးစိတ်တွေတော့ကျွန်တော်တို့စိတ်တော့မသိပါဘူး။
စကိုင်းတိုင်းဒေသကြီးမှာတော့နိုင်ငံတော်သမ္မတရုံးရဲ့ထုတ်ပြန်ချက်အတိုင်းသာလိုက်နာဆောင်ရွက်နေတယ်လို့တိုင်းဒေသကြီးစီပင်တရားရေးဝန်ကြီးဦးမြင့်ကြည်ကအခုလိုပြောပါတယ
်ကျွန်တော်တို့ကတော့ဒါကတော့ငကိုကလေးရဲ့ဒီကိစ္စတွေတော့ပွဲစုအခြေခံပါပြီးကျွန်တော်တို့အဲ့ဒီတရားရေးဝန်ကြီးတွေကလည်းဝန်ကြီးချုပ်ကိုကိုးစားပြုပြီးတော့တာဝန်ခံရတယ်လို့ အဲတော့ဝန်ကြီးကလည်းတမလာကိုကလောင်ကဒီအစင်းစင်းပါပဲကျွန်တော်တို့စိုးအဖွဲ့ကလည်းဒီပြည်တော်စုရဲ့ဟလာခါလို့စာနော်ပြည်ထက်တာဝန်တွေကိုတိုင်းတကာကြီးစိုးအဖွဲ့တွေကလည်းအဆောင်ရမယ်ဆိုတာဒါတွေကကျွန်တော်တို့အားလုံးကရှိပြီးသားပါဒီညွန်ကြားချက်တွေကကျွန်တော်ငကိုကလေးကကျွန်တော်တို့စိုးအဖွဲ့တာဝန်တွေကတာဝန်ဒါတွေကပြည်ကြတဲ့လိုက်နာနေကြတာပဲလေတိုးတော်လည်းပဲကျွန်တော်အမြခုနေမှာဒါတမလာတဲ့ကမှဟလာဝန်ကြီးပြောင်းလဲတွေဝန်ချုပ်ပြောင်းလဲတွေဒါလေးတွေရှိတဲ့ခါမှာဒါပို့ပြီးတော့စီရီယယ်တော့နဲ့ပို့ပြီးတော့ဟိုတရေထားစီခြင်းတဲ့သဘောလို့ကျွန်တော်တို့မြင်ပါတယ်ဟိုနေ့ကကျွန်တော်စကိုင်းတိုင်းမှာလည်းဒါဟိုတော့တမလာပင်စပန်ကြောက်ရှိလို့ဒါတမလာကပဲဒီအစိုးတင်သွင်းပြီးတော့ကျွန်တော်တို့ဒီလွတ်တော်ကနေတည်ပြုပေးတာပါပဲသူတို့လည်းတိုင်းပြည်အတွက်တာဝန်ဆောင်နေတဲ့ကျွန်တော်တိုင်းဒေသကြီးရဲ့စိုးရွားဖွဲ့ဝန်ကြီးတွေပဲလေဟလာတာဝန်ပေးတာကသူတို့စစ်တပ်ကနေလာတာကိုတိုးတော်လည်းဒီသမရရဲ့လက်အောက်မှာသမရရဲ့ဟလာကျွန်တော်တို့ဒီဟိုဆိုတင်သွန်းတာကနေပြီးတော့ဒါတည်ပြုနေတာလေဟလာကျွန်တော်ကာကွယ်ရေးဦးစီးချုပ်ကတော့ဒီသမရဒီမှာဒီသူတို့ကဒီပုဂ္ဂိုလ်တွေရဲ့စည်းရင်းအမိတင်ပေးတာပဲရှိပါတယ်တာဝန်ခါတာတော့သမရပဲတာဝန်ခါမှာ
လက်ရှိနိုင်ငံတော်သမရဦးဝင်းမြင့်ဟာအယက်သားဥပဒေပညာရှင်တဦးဖြစ်တယ်လို့ပြည်သူ့လွှတ်တော်ဥက္ကဋ္ဌဟောင်းလည်းဖြစ်ပါတယ်ဦးဝင်းမြင့်ရဲ့သမရတာဝန်ထမ်းဆောင်တဲ့နှစ်လတာကာလအတွင်းအခုလိုကြင်ကြာချက်ထုတ်ပြန်လိုက်တဲ့အခါတိုင်းပြည်အုပ်ချုပ်ရေးပိုင်းဆိုင်ရာမှာထိတိယယောက်ဖြစ်လာနိုင်စေမဲ့သဘောလို့လည်းသုံးသပ်ကြပါတယ်ခင်ဗျာ